တရားလွတ်တော်ရှင်နေကြီးဦးကိုနီလောက်ကျန်တက်ဖြတ်ခံရမှုနဲ့ပတ်သက်ပြီးတော့လာမယ့်ဖေဖော်ဝါရီလ15ရက်နေ့မှာနောက်ဆုံးစီရင်ချက်ချမှတ်တော်မှာဖြစ်ပါတယ်။ဒီကနေ့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးရဲ့တရားခွင်မှာနှစ်ဖက်ရှိနေတဲ့အပိတ်တ်လျှောက်လဲချက်ပေးပြီးတဲ့နောက်မှာတော့နောက်ဆုံးစီရင်ချက်ချမှတ်နေကိုတရားသူကြီးကကြေညာလိုက်တာဖြစ်ပါတယ်။ဒီကြောင့်အပြည့်စုံကိုတော့တရားခွင်ကိုကိုယ်တိုင်သွားပြီးတော့သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောင်မတ်မေခသတင်းပေးပို့ထားပါတယ်။
ကွယ်လွန်သွားသူတရားလွတ်တော်ရှေ့နေကြီးဦးကိုနီလုံခြံတပ်ဖြတ်ခံရမှုကိုရုံးတင်စစ်ဆေးနေတာနှစ်နှစ်ကျော်လာပြီဖြစ်ပြီးတရား3ချိန်မြောက်တရားခွင်အပြီးမှာတော့အပြီးသက်ဆုံးချက်ချက်ချမဲ့ရက်ထွက်လာတာပါ။ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးမှာကြားနာစစ်ဆေးနေတဲ့ဒီအမှုအတွက်ဒီကနေ့ရုံးချိန်မှာတော့လူသက်မှုနဲ့ဆက်ဆက်ပြီးဆွဆွဲခံထားရသူတွေကိုဆွဲချက်တင်ထားတဲ့အပေါ်နှစ်ဖက်ရှိနေတဲ့ဘက်ကရှောက်လဲချက်ပေးခဲ့ကြရတာပါ။ဒီကနေ့ရှောက်လဲချက်တင်ပြပြီးတရားလိုရှိနေတူဖြစ်တဲ့တရားလွတ်တော်ရှိနေဦးနေလာကတရားရုံးရဲ့ဆုံးဖြတ်ချက်ပေါ်သူ့ရဲ့ညှော်လင့်ချက်ကိုအခုလိုပြောသွားပါတယ်
။အဲ့ကြောင့်ပြောချင်တာဒီမှုတင်လာတဲ့ချိန်မှာအမှုကစီးဆောင်မှုအားနေဒီကြောင့်အရင်တော့ပြောလို့ရတယ်။အဲ့တော့အဲ့လိုချိန်ညို့မှာနောက်ပိုင်းမှာဒီအမှုကိုစစ်ရင်းနေလိုအပ်တဲ့ဖြစ်စဉ်တွေအားလုံးပေါ့။အဲ့ဒါကရှင်နေကြီးတို့ရဲ့သဘောတူညီချက်အဲ့ဒီအားလုံးစစ်ခွင့်ရအဲ့ဒီအချိန်ဒီမှာဟိုကုဘကနေပြောဒီမှုပြည်စုံတော့ဘယ်လိုတော့အောင်ပြည်စုံအောင်ဟိုဆောင်ရပြီးနိုင်ပြီးခဲ့တယ်တာဝန်ကြီးအောင်ဆောင်ရပြီးခဲ့ဆိုင်ခဲ့တယ်ခိုးရတယ်ပြီးပြည်စုံတဲ့အချိန်ကိုရောက်ရှိသွားတယ်လို့ဆိုတယ်တရားရုံးကနေပြီးတော့ဥပဒေနဲ့ထိုက်တဲ့နေ့ပြည်ပြောင်းလို့ဆက်မှန်မယ်လို့ပြောနေထားပါတယ်
ဒီအမှုကိုအထူးခုံရုံဖွဲ့ပြီးတပတ်ကိုနှစ်ကြိမ်စစ်ဆေးခဲ့တာဖြစ်ပေမဲ့လည်းနှစ်ဖက်တင်သွင်းထားတဲ့တပ်တွေအယောက်200နီးပါးကိုစစ်ခဲ့ရတာကြောင့်အခုလောက်ထိကြာမြင့်ခဲ့တာလို့ရှင်းနေတွေကဆိုပါတယ်ဒီမှုမှာပါဝင်တဲ့တန်တရားနဲ့ဆွဲချက်တင်ခံထားရတဲ့ဇေယျဖြိုးကတော့တပတ်ရှင်းနေတွေဘက်ကဒီကနေ့လျှောက်လဲချက်တွေဟာမှန်ကန်မှုမရှိသလိုပြစ်မှုကျူးလွန်ကြောင်းတပ်တွေပြနိုင်တာမရှိတာကြောင့်တရားမျှတစွာဆုံးဖြတ်ပေးဖို့တောင်းဆိုလိုက်ပါတယ်
တော်တော့တရားဥပဒေနဲ့အမှန်တိုင်းလွတ်လပ်သွားတဲ့တရားရုံးကထုတ်ပြန်ပေးမှုဆိုတာတောင်းဆိုနေတယ်။နိုင်ငံတော်သမ္မတကြီးနဲ့တကွကနိုင်ငံတော်တိုင်းပြည်နယ်ပုဂ္ဂိုလ်တွေနဲ့လည်းဒီအမှုကိုအမှန်တိုင်းတရားဥပဒေနဲ့အမှန်တိုင်းပြည်အမှန်တိုင်းထုတ်ပြန်ပေးပါလို့ကျွန်တော်နေတဲ့ဒီနေရာနေတော့တရားရုံးကထုတ်ပြန်ပေးမှုဒါကတောင်းဆိုချင်ပါတယ်။အဲဒီလိုပဲကျွန်တော်ဒီဥပဒေနဲ့ဒီဒီပုံစံနဲ့အခုနိုင်ငံတော်သမ္မတကြီးရောအတိုင်းပြည်နယ်ပုဂ္ဂိုလ်တွေကြီးရောဆက်ဆိုင်တဲ့ပုဂ္ဂိုလ်တွေကြီးလည်းပြောကြင်မှာကျွန်တော်အခုနောက်ပတ်သက်တဲ့အသေးစိတ်ကလေးအကုန်လုံးပြင်ပြပါပါမယ်
။ဆွဆွဲခံထားရသူနောက်တူဖြစ်တဲ့အောင်ဝင်းစော်ကလည်းဒီအမှုကိုကျူးလွန်တာမရှိကြောင်းတရားရုံးအထွတ်မှာသတင်းတောက်တွေကိုပြောသွားပါတယ
်။ဒီမှာတကယ်300လေးကိုကျူးလွန်နေတာ။အဲ့ဒါပေးရဲ့။အခုလိုဆက်ရတာပါ။ဟုတ်ကဲ့။ကျွန်တော်ပေးရဲ့ဆိုတော့ကျွန်တော်ပေးတယ်။ကျွန်တော်ပြောဟုတ်တာပါ။ဟုတ်ပြီလေ။
တနတမကြည်လင်းအောင်ဝင်းစော်နဲ့ဇေယျဖြိုးတို့ကိုကြိုတင်ကြံစီလောက်ကြံတက်ဖြတ်မှုပုံမှန်3နှစ်တိခ34တို့နဲ့ဆွဲချက်တင်ထားပြီးဒီပုံမှန်တွေကအမြင့်ဆုံးပေတံအထိချမှတ်နိုင်ပါတယ်။အောင်ဝင်းထွန်းကိုတော့ပြစ်မှုထင်ရှားရင်အမြင့်ဆုံးထောင်ဒဏ်2နှစ်အထိပေးနိုင်တဲ့အားပေးကူညီမှုပုံမှန်212နဲ့ဆွဲချက်တင်ထားပါတယ်။အခုချိန်ထိဖမ်းမိသေးတဲ့အောင်ဝင်းခိုင်ကိုလည်းကြည်လင်းတို့လိုပဲအမြင့်ဆုံးတေတံပေးနိုင်တဲ့လောက်ကျန်တပ်ဖြတ်မှုပုံမှန်3နှစ်တိခရင်းဆောင်34နဲ့ဆွဲချက်တင်ထားသလိုဖမ်းဝရမ်းလည်းထုတ်ထားပါရဲ့ရှင်။